မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ဒေသမှာနိုင်ငံတကာကပြောဆိုဝေဖန်နေတယ်လို့လူမျိုးတုံးတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့တွားရောက်နေပါတယ်။ကနဦးတွေ့ရှိကြရာနိုင်ငံတကာဆွဆဲပြောဆိုနေတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအမှန်တကယ်ကျူးလွန်သူတွေဟာအစိုးရ ARS ရဲ့အကြမ်းဖက်သမားတွေသာဖြစ်ကြောင်းတွေ့ရှိရတယ်လို့ပြောဆိုထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မင်းခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အခုခီးစဉ်ဟာတိကျလွတ်လပ်တဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဖြစ်တယ်လို့ခီးစဉ်ကိုဦးဆောင်သူဖြစ်တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောပါတယ်။တနင်္လာနေ့ကစတင်ခဲ့တဲ့လေလာမှုဟာတည်င်းတစ်ပတ်နီးပါးကြာမြင့်မှာဖြစ်ပြီးလေလာတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတလွတ်တော်အပါအဝင်တနိုင်ငံလုံးကိုခြားပြတော်မယ်လို့သူကပြောပါတယ်။ဒီကနေ့မှာတော့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ဒေသမြောက်ပိုင်းကနေရ9နေရနီးပါးကိုတွားရောက်လေ့လာခဲ့တယ်လို့သူကပြောပါတယ်
။အဲ့တော့လို့ကျွန်တော်တို့တွေ့ရတာကတော့ဒီလူမျိုးတုံးပေါ့တပ်ဖြတ်နေတယ်ဆိုတာကစစ်တပ်မဟုတ်ဘဲနဲ့အဲ့ဒီဘင်္ဂါဒီကျမ်းဖက်ဆောင်သားတွေဖြစ်နေတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။ကျန်ရှိနေတဲ့အစ္စလာမ်မိသားစုတွေနောက်ပြီးတော့ဟိန္ဒူမိသားစုတွေရခိုင်မိသားစုအဲ့ဒါတွေကိုကျွန်တော်လိုက်ပြောဆွေးဆောင်ပြီးတော့သူရဲ့အတွေ့အကြုံသူရဲ့အခက်အခဲအဲ့ဒီဖြစ်တဲ့လေကျွန်တော်တို့လိုက်ပြီးတော့မင်းများနေပါတယ်ခင်ဗျာခြေနေတော့အခုဆိုရင်ပဲကျွန်တော်မှန်းဆလို့တော်တော်လေးရနေပါပြီအချိန်ကြာရင်နောက်တော့မျိုးဟိုကျေးွာ၄၅၆ဝါလောက်ကိုပတ်သွားလိုက်ရင်အခြေအနေပေါ်ပါတယ်ခင်ဗျာ
လူ့ခွင့်ကော်မရှင်ရဲ့ဒီလေလာဆန်းစစ်မှုတွေကနိုင်ငံတကာကပြောဆိုဝေဖန်မှုတွေနဲ့ဆွဆဲမှုတွေကိုခြေထက်နိုင်မှုရှိမရှိဆိုတာကတော့မသိရသေးပါဘူးဒီသတင်းတစ်ပတ်ကြာလေ့လာချိန်အတွင်းမှာလုံခြုံရေးအရာတွားရောက်နိုင်သမျှနေရာတိုင်းကိုတွားရောက်လေ့လာကရလာသမျှအချက်လက်တွေပေါ်မူတည်ပြီးခြုံငုံလေ့လာတုံ့တက်သွားဖို့ရှိရဲလို့သူကပြောပါတယ်
။ဟိုဘသူပဲချိုးဖို့ချိုးဖို့ကျွန်တော်တို့ကတော့စုံစမ်းမေးမြန်းပြီးတော့ဟိုတွေ့ရှိချက်ကိုကျွန်တော်တို့ကတင်ပြပါမယ်။အဲကျွန်တော်တို့ကတော့အစီအစဉ်ခံစားဟိုသမားရုံးကိုတင်ပြပါမယ်။ပြီးတော့အများပြည်သူသိအောင်လည်းချိန်ကျတဲ့ကျွန်တော်တို့ထုတ်ပါမယ်။နိုင်ငံတကာကစာရင်းနဲ့သုံးသပ်ခြင်းလေဆိုရင်တော့ကျွန်တော်တို့အခုလိုလုပ်တယ်လို့တကယ်နေမြေရှိကွင်းဆင်းပြီးတော့မှလေတကယ်စံစားနေရတဲ့ဒီလူလူနဲ့တွေ့လိုက်ရင်တို့အမှန်တရားရနိုင်ပါလေအဲ့လိုအပြင်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြပအနေမှာဟိုသူများပြောတာနားထောင်ပြီးတော့ဝေဖန်မယ်ဆိုရင်တော့တို့ရဲ့ဝေဖန်ချက်သုံးသပ်ချက်တွေကမှားနိုင်တယ်လို့ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ
အခုလိုလူ့ခွင့်ရေးကော်မရှင်အပါအဝင်လေ့လာတဲ့အဖွဲ့တော်တော်များအနေနဲ့အခိုင်အပြင်းတွေမှာရှိနေတဲ့လူ့ခွင့်ရေးချိုးဖောက်ခံရမှုတွေကိုအရင်ကလည်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိသလိုအခုလည်းဖြေရှင်းပေးနိုင်မှာမဟုတ်ဘူးလို့ဆိုလာသူကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌအစ္စလမ်ဘာသာဝင်ဦးတော်မင်းဖြစ်ပါတယ
်အရင်ကော်မရှင်မောင်းညောင်းများစွာဆက်လာပြီလေဘုရကိစ္စဘာမှဖြေရှင်းတာမရှိဘူးလူသိမောလေခြင်းကြော်လို့ဟုတ်တော့ရောက်တော့သူကလေးကအဲတခုခုတော့ဖြစ်နေတယ်ဟောအဲ့ဒါကိုတကပလုံးကပြောနေတယ် Facebook တွေကြည့်ရင်အားလုံးမှန်မှန်တိုင်းတချို့တော့တော်တော်မှန်တာပေါ့ကွာအဲ့ဒါကိုဆက်လက်ပြီးတော့ဆောင်ကမ်းဖို့လူသေးတယ်ကတကပလုံးကြည့်နေတဲ့ကိစ္စအဲ့ဒါလောကရေးရှုပ်ပေါက်တယ်ဆိုတာကိုကော်မရှင်ကရှာဖွေသိရှိပါတယ်ဆိုရင်ကဘာဖြစ်မှာလို့လဲ
ရခိုင်ပြည်နယ်အမျိုးသားလူတော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ထုမေကတော့
နိုင်ငံတကာကလူ့ခွင့်ချုပ်ဖောက်နေတယ်ဆိုတဲ့ဟာမျိုးတကယ်လို့ဒါအမြင်နဲ့အကြမ်းနဲ့ဆစ်ဆင်းနေမယ်ဆိုလို့ရှိရင်တော့ဟိုဒါမဖြစ်တင်ဘူးပေါ့နော်ခိုင်ပြည်နယ်ဟုတ်လက်ရှိအခြေအနေကလူ့ခွင့်ရှုထောင်းတစ်ခုကနေတုံးတက်လို့ရတဲ့အခြေအနေမျိုးမဟုတ်ပါဘူးရှင်ဟိုဒီထက်ရှုပ်ဆွေးပါတယ်လူ့ခွင့်ရှုထောင်းတစ်ခုတည်းကဒါချင်းကဲပြီးပြောဆိုနေမယ်ဆိုလို့ရှိရင်တော့ဒါတရားမျှတမှုမရှိပါဘူးရှင်ပြုသဘောဆောင်တဲ့အကြံပေးချက်မျိုးမြန်မာနိုင်ငံကိုနိုင်ငံတကာကဖြစ်ဖို့လိုပါတယ်ဆွဆွဲချက်ကဒီတစ်ခုကိုပေးနိုင်မှာတော့မဟုတ်ပါဘူး
ဒီကနေ့မှလည်းမောင်တော်မျိုးမြောက်ဖက်မှာနေထိုင်ကြတဲ့ပျောက်ဆုံးနေတဲ့ဟိန္ဒူဘာသာဝင်တွေကိုဆက်လက်ရှာဖွေမှုတွေလုပ်ဆောင်ခဲ့ရှိပါတယ်ပြီးခဲ့တဲ့24ရက်နေ့နဲ့25ရက်နေ့ကတော့ဟိန္ဒူဘာသာဝင်အလောင်း45လောင်းမြုပ်နှံထားတာကိုပြန်လည်တွေ့ရှိခဲ့ရပါတယ်တင်ဆောင်သူအချို့ဟာလက်ကိုကျိုးနဲ့တုတ်ခံထားရတယ်လို့ဇေဘင်းကိုလည်းဒါနဲ့ဒီဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရှိကြောင်းနဲ့ဒါဟာအစွန်းရောက်အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ကြောင်းအစိုးရဘက်ကတော့တင်ထုတ်ပြန်ထားပါတယ်ရှင်